စားရတဲ့သောတာရှင်များရှင်နှစ်ရှည်ထောင်နှံတွေနဲ့ဝေးလံခေါင်းတည်တဲ့အချင်းစခန်းတွေစီထောင်ဝင်စားသွားတွေ့နေရတဲ့မိသားစုတွေရဲ့ဒုက္ခကိုလေဒီယိုကနေတဆင့်ကျမကြားနေရပါတယ်။1998ထဲကထောင်ဝင်စားတွေ့ခဲ့တဲ့ကျမထောင်ဝင်စားနဲ့ကင်းကွာခဲ့တာလာပိုင်းညရှိသေးတဲ့အတွက်အချင်းကြမိသားစုတွေရဲ့ဒုက္ခကိုကိုယ်တိုင်ခံစားနေရတယ်လို့ခံစားနေရသေးပါ။လောကဒဏ်ဘလို့ကွေ့ကွေ့လောကဒဏ်ကြောင့်မပြန်တဲ့ငှက်မရှိသလိုလူတွေကလည်းလောကဒဏ်ကိုမျက်ရည်လူးတဲ့လက်တွေနဲ့ကာကွယ်ပြီးမသေးမချင်းရုန်းကန်ကြရပါတယ်။ထောင်ဝင်စားဆိုတာတစ်နေ့တည်းရဲ့ကိစ္စမဟုတ်ပါဘူး။ကိုယ်မိသားစုမလွတ်မချင်းနှစ်ချီပြီးတွေ့ရတဲ့ထောင်ဝင်စားပါ။ထောင်ထဲကသူရောအပြင်ကမိသားစုပါ။သမိုးအောင်မှာအတူပြန်စုံမဲ့ရက်ကိုနေဝင်နေထွက်တွက်ချက်နေရပါတယ်။ထောင်ထဲကသူကလည်းသောကနဲ့ဆန္ဒပေါင်းပြီးထောင်ဝင်စားကိုမျှော်ရသလိုအပြင်ကသူကလည်းသောကနဲ့ဆန္ဒပေါင်းပြီးထောင်ဝင်စားတွေ့ကြရပါတယ်ထောင်ဝင်စားတွေ့တဲ့အချိန်ကတော့မိသားစုအလွမ်းကြေရတဲ့နေ့ပါပဲဒီအချိန်လေးကတိတ်ကိုတန်ဖိုးကြီးပါတယ်ကျမတို့ရဲ့ခွန်အားတွေငွေကြေးတွေနဲ့လမ်းခရီးအခက်ခဲတွေကိုကြော်လွှားရုန်းကန်ပြီးသွားကြရပါတယ်မြမပြည်မြေပုံရဲ့အထက်မှရှိသူကိုအောက်ဖို့အောက်မှရှိသူကိုအထက်ဖို့တဲ့အခါအချင်းကြမိသားစုတွေကိုစင်နဲ့ဆွဲရမ်းလိုက်တယ်လို့ပါပဲစကိုင်းတိုင်းကလေးမျိုးနဲ့ထိုးမာချေးရွာကအဖွဲချုပ်မျိုးနဲ့အတွင်းရေးမှုဥပါမင်းပထမအကြိမ်1900ကြာစဉ်ကမန္တလေးထောင်မှာ၄နှစ်နေပြီးထောင်တွင်းပြစ်ဒဏ်နဲ့မြစ်ကြီးနားအချင်းထောင်ကိုပို့လိုက်ပါတယ်ဥပါမင်းဇနီးသားဖွားဆရာမဒေါ်တင်လှိုင်းသားသမီး6ယောက်ကိုတဦးတည်းစောင့်ရှောက်တာဝန်ယူရပြီးဥပါမင်းကိုထောင်ဝင်စာတွေ့နိုင်ဖို့ကြိုးစားရပါတယ်အင်းအောင်ဦးစီးစီးပွားရှာဖွေနိုင်သူကထောင်ကြတော့မိโกသူတွေဒုက္ခရောက်ပါတော့တယ်ဒေါ်တင်လိုင်းကကြေးလက်သားဖွားဆရာမမို့စပိန်တကြီးနဲ့ရွာစဉ်လက်ဆေးကုပြန်လာရင်ဝက်စာကျိုးဝက်စာကျွေးနဲ့တနေကုန်နားရတယ်မရှိပါဘူးသားအငယ်ဆုံးလေးနှစ်နှစ်မှဥပါမင်းထောင်ကြပါတယ်မန္တလေးထောင်ကိုထောင်ဝင်စားသွားတွေ့ရင်ကလေးငယ်ကိုခေါ်သွားရပါတယ်ကလေးမျိုးကနေကလေးဝကနေချင်းတွင်းမြစ်ကူးမဟာမြိုင်တောကိုဖြတ်မုံရွာကိုရောက်ပါတယ်မုံရွာကနေမန္တလေးအဆင့်ဆင့်သွားရတဲ့ခရီးကခလေးငယ်နဲ့အတော်မလွယ်တဲ့ကိစ္စပါအခုလုံးမှန်လုံးတိုက်ရိုက်ကားတွေမရှိသေးပါဘူးဘလို့ပဲသွားကားလမ်းကောင်းမယ်ကားကောင်းမယ်ဆိုတညနဲ့နှစ်ရက်ကြာပါတယ်ထောင်ဝင်စာရောက်တော့သားလေးကိုဒီမှာမင်းအဖေဆိုပြီးသားနဲ့အဖေကြားဒေါ်တင်လှိုင်းအောင်တွယ်ပါတော့တယ်တန်နိုင်တွေကြားတန်စကားနှစ်ထပ်နောက်ကဥပါမင်းကိုကြည့်ပြီးခလေးကသားအဖေမဟုတ်ဘူးသားအဖေမဟုတ်ဘူးဆိုပြီးအောင်ကိုပါတော့တယ်ခလေးကိုကြည့်ပြီးဥပါမင်းလည်းစိတ်ထိတ်ကြိုက်သွားပါတယ်ဒါကြောင့်မင်းပြင်းမှန်းနဲ့မတင်လိုက်နောက်လာမတွေ့နဲ့လို့မှားလိုက်ပါတယ်အပြန်ခရီးမှာတော့ခလေးကအမေဖေကသားတို့နဲ့ဘာလို့လိုက်မလာတာလဲတဲ့ဒေါ်တင်လှိုင်းကခလေးငယ်နဲ့မှခဏခဏမတွေ့နိုင်ပါဘူးဒါကြောင့်ဥပါမင်းကြီးဥပါဝင်းကအကိုဖြစ်သူကိုတလှည့်ထောင်ဝင်စာတွေ့ရပါတယ်မင်းငင်းမျိုးနဲ့တောင်တင်းချောင်းဆိုတဲ့ရွာလေးကနေလာရတာပါအဲ့ဒီတော့ကမုံရွာယာကြီးလမ်းမပေါက်သေးပါဘူးကလေးမျိုးကိုလာချင်ရင်မုံရွာကိုတွားချင်ရင်မင်းငင်းမျိုးကိုလာရပါတယ်မင်းငင်းနဲ့24မိုင်ဝေးပါတယ်24မိုင်ခရီးကိုခြေလင်းလျှောက်ရတာပါမနေ့4နာရီလျှောက်ရင်မင်းငင်းမျိုးကိုညနေ4နာရီမှရောက်ပါတယ်အဲ့ဒီရွာကလူတွေယာကြီးလမ်းပေါက်မှကားကိုမြင်ဘူးကြတာလို့ပြောပါတယ်မင်းငင်းမှညအိပ်ပြီးနောက်နေ့မှသေးမောဖြစ်ဖြစ်မော်တော်တစ်ခုခုစီးပြီးမုံရွာကိုတွားရပါတယ်မုံရွာကမှမန္တလေးဆက်ပြီးသွားရတာပါ။ရိုးသားတဲ့ကျေးလက်ပြည်သူများမို့စစ်အာဏာရှင်ရဲ့ကောလာဟလတွေကိုကြားပြီးတိုင်းပြည်တနေ့တော့ကောင်းလာမှာကောင်းလာမှာဆိုတဲ့စိတ်တွေနဲ့မတရားမှုတွေကိုခေါင်းငုတ်ခံနေရသူတွေပါ။ဒါကြောင့်ဥပမင်းကိုမြင်တော့သူမချစ်တင်ငယ်ဆိုရှာတယ်။အကိုမင်းကွာသူတို့ကိုခံချရအောင်မင်းမှာဘာလက်နဲ့ရှိလို့တုံးလို့ထောင်ဝင်စာမှာပြောတော့ဥပမင်းကဘာဝင်းမင်းနောက်မလာနဲ့တော့လို့ပြောလွှတ်လိုက်ပါတယ်။နူရဝဲဆွဲဆိုတဲ့မြမစကဲပုံလိုပါပဲဥပါမင်းကိုမန္တလေးထောင်ကနေမြစ်ကြီးနားအချင်းထောင်ကိုပြောင်းရွှေ့ခံလိုက်ရပါတယ်အဲ့ဒီအချိန်မှာ ICRC ရောက်ခါကြပါကျမနဲ့ရန်ကုန်လိုက်ခဲ့ရန်ကုန်ကနေမြစ်ကြီးနားထောင်လိုက်ပို့ပေးမယ်ဆိုပြီးဥပါမင်းသမီးအကြီးမလေးကိုကျမခေါ်ခဲ့ပါတယ်ရန်ကုန်ရောက်တော့ ICRC ကိုသွားတွေ့ပြီးမြစ်ကြီးနားကိုထောင်ဝင်စာတွေ့မယ်အကြောင်းပြောရပါတယ် ICRC ကလမ်းစီးအစဉ်ကြီးအောင်လေရင်နဲ့သွားဖို့စရိတ်ပေးပါတယ်။ညချင်းနာလေရင်ကလက်မှတ်ရဖို့ကမလွယ်ပါဘူး။ပြည်တွင်းလေကြောင်းလိုက်မြမမီးရထားများကခရီးသွားပြည်သူတွေအတွက်လေရင်ဆို9ဆောင်မီးရထားဆို3ရက်ကျိုးဝဲတာတောင်14 9ဆောင်ပဲရောင်းတာပါ။ဒါကြောင့်လေရင်လက်မှတ်ရုံးမှာခဏခဏပြန်ရတော့ခရီးသည်တွေကပြည်သူစီးဖို့လုံမနေနဲ့တော့စစ်လေရင်ထောက်လှမ်းရေးလေရင်လို့သာချေညာလိုက်ပါတော့လို့ပြောယူရတဲ့အထီးပါ။ကျမတို့တလနီးပါလေရင်လက်မှတ်တန်းစီခဲ့ရပါတယ်။လေရင်လက်မှတ်ရတော့အဖွားတော်ကြီးကြီးကဥပါမင်းအတွက်ထောင်ဝင်စားပစ္စည်းတွေအိတ်ကြီးနှလုံးစာထည့်ပေးလိုက်ပါတယ်။ဥပါမင်းကိုအဖွားမမြင်ဘူးပင်မဲ့စစ်အာဏာရှင်ကိုတော်လှန်သူမှန်သမျှအဖွားလေးစားတယ်တဲ့။သူတို့ကထောင်ထဲမှာငါတို့ကိုသေအောင်ထားတာအေး။ငါတို့ကမသေအောင်နေရမယ်။နေချင်းသည်တိုက်ချင်းပဲလို့မှားလိုက်ပါတယ်။မြကြီးနားထောင်ရောက်တော့ထောင်ကတာဝန်ရှိသူတွေကပြစ်ဒဏ်နဲ့ပြောင်းလာတာမို့ထောင်ဝင်စားပေးမတွေ့နိုင်ပါဘူး။အချင်းထောင်ဆိုတာလွတ်လပ်မှုတွေကိုတတ်ပစ်တဲ့နေရာပါပဲ။ထောင်ဝင်စားဆိုတာချက်ပြုတ်ကြောလောသွားဟိုကြပါဆယ်ပေးထောင်ဝင်စားတွေ့ဆိုတဲ့ရိုးရိုးရှင်းရှင်းအတွေးကိုကျမတို့အချင်းကြမိသားစုဝင်တွေမတွေးနိုင်ပါဘူး။ထောင်ရင်းပြဿနာဘာမှန်းဖြစ်နေလဲ၊နာမကျန်းဖြစ်နေလား၊ထောင်ရင်းညှင်းမှန်းမှုတွေဖြစ်နေလား၊ထောင်ဝင်စားမှတွေ့လို့ရပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေနဲ့ထောင်ဝင်စားတွေ့ရတာပါ။ကျမတို့ကလေးမျိုးကနေရန်ကုန်၊ရန်ကုန်ကနေမြစ်ကြီးနားအစစ်စင်လာခဲ့ရတဲ့ခရီးပင်ပန်းမှုကိုမထောက်မညာမေတ္တာစိတ်ကိုချင်းစာစိတ်နဲပါလိုက်တဲ့သူတွေကျမတို့ထောင်ဝင်စားတွေ့ဖို့ဘသူ့ကိုပြောရမလဲပြောဘလို့ပြောပြောမရပါဘူးနောက်ဆုံးကျမတို့ချက်ပြုတ်ကျော်လော်လာတဲ့ခင်းပါဆယ်တွေကိုလက်ခံပေးဖို့နဲ့ဥပမင်းကလက်ခံရရှိကြောင်းလက်မှတ်ထိုးပေးဖို့တောင်းဆိုခဲ့ရပါတယ်ဥပမင်းကလည်းထောင်ဝင်စားတွေ့ခွင့်မရတဲ့အတွက်ပါဆယ်ရရှိကြောင်းလက်မှတ်ထိုးမပေးနိုင်ဘူးလို့ညှင်းနှောင်းလိုက်ပါတယ်ညနေထောင်ပိတ်ခါနီးမှထောင်လမ်းရေးကနောက်လာထောင်ဝင်စားတွေ့နိုင်တယ်လို့ပြောပါတယ်ဒီတော့မှဥပမင်းပါဆယ်ရရှိကြောင်းလက်မှတ်ထိုးပေးလိုက်ပါတယ်